မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့အစကတည်းက Facebook ပေါ်က Apple စာမျက်နှာမှာအပြာရောင်အမှန်ကျစ်မပါခဲ့ဆိုတဲ့သတင်း Google Microsoft နဲ့ရှင်ပြိုင်မဲ့ email ဝန်ဆောင်မှုဇွန်ဖြန့်ချိနိုင်ဆိုတဲ့သတင်းအခြေခံကလေးစိတ်ပညာဘာသာရပ်ကို online မှာဖွင့်လှစ်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပထမအဆုံးသတင်းတစ်ပုတ်အနေနဲ့အစကတည်းက Facebook ပေါ်က Apple စာမျက်နှာမှာအပြာရောင်အမှန်ချစ်မပါခဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Facebook နဲ့ Apple ကတော့ App Permission ကိစ္စနဲ့ပတ်သက်ပြီးတိုက်ပွဲဝင်နေကြပါတယ်။ Zuckerberg ရဲ့ company ကတော့ Apple လုံရက်ကလုပ်ငန်းတွေများစွာကိုတပ်ပစ်တာပဲလို့ဝေဖန်ခဲ့ပါတယ်။မကြသေးခင်ကသတင်းတွေမှာ Facebook ဟာမုန်တိစိတ်နဲ့လူမှုကွန်ရက်ပေါ်က Apple စာမျက်နှာပေါ်ကအပြာရောင်အမှန်ချစ်အမှတ်အသားကိုဖယ်ရှားလိုက်တယ်လို့ဖော်ပြနေကြပါတယ်။နမည်ကျော်လူမှုရေးမီဒီယာအကြံပေးဖြစ်တဲ့ Mav Navara ကအဲဒီကိစ္စကိုစတင်သတိပြုမိပြီးတော့ Facebook ကတော့ Apple စာမျက်နှာကအပြာရောင်အမှန်ချစ်တင်ကြတာကိုဖယ်ရှားလိုက်တယ်လို့ Twitter မှာရေးခဲ့ပါတယ်။သူကအဲစာသားရေးပြီးတော့မကြမိမှာပဲ Apple စာမျက်နှာက Verify မလုပ်ထားဘူးလို့အလင်းအမြန်ဖြေရှင်းလိုက်ပါတယ်။ Facebook ကလည်း Apple စာမျက်နှာက Admin တွေက Verification လုပ်ငန်းစဉ်ကိုမလုပ်ထားဘူးလို့ဖြေရှင်းခဲ့ပါတယ်။ Apple TV, Apple Store နဲ့ Apple Music လိုမျိုးအခြား Facebook စာမျက်နှာမှာလည်းအပြာရောင်အမှန်ချစ်မပါပါဘူး။ Facebook ပိုင်း Instagram နဲ့ Apple စာမျက်နှာမှာပဲအပြာရောင်အမှန်ချစ်ရှိပါတယ်။ဆက်လက်ပြီး Google, Microsoft နဲ့ရှင်ပြိုင်မဲ့ email ဝန်ဆောင်မှုဇွန်ဖြန့်ချိနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Video Conference App လုပ်တဲ့ဇွန်ဟာ Corona Virus ကရောဂါအတွင်းနေအိမ်ကနေအလုပ်လုပ်သူများပြားလာတာကြောင့်လုပ်ငန်း Store Share ဟာ900ရာခိုင်နှုန်းကျော်မြင့်တက်ခဲ့ပါတယ်။အခုဆိုရင်ဇွန်ဟာအစည်းအဝေးထိုင်တဲ့ဝန်ဆောင်မှုကိုတိုးချဲ့ပြီးတော့နေပယ်သစ်ချက်ထွင်ဖို့အီးမေးလ်နဲ့ကလင်တာဝန်ဆောင်မှုကိုလုတ်ကင်နေတယ်လို့ The Information ကဖော်ပြခဲ့ပါတယ်။ဇွန်ဟာအီးမေးလ်ထုတ်ကုန်ကိုတော့လုတ်ကင်နေပြီးတော့လာမယ့်နှစ်အစောပိုင်းမှာစတင်စမ်းသပ်သွားပါမယ်။ဇွန်ရဲ့ကလင်တာအက်ကတော့လုတ်ကင်နေစေရှိပြီးတော့စီမံကိန်းအစပဲရှိပါသေးတယ်။ဝန်ဆောင်မှုနှစ်မျိုးကဇွန်အတွက်ဆက်လက်စူးစမ်းရမယ်။ Smart Venue ဖြစ်ပါတယ်။2021ခုနှစ်တခြား COVID-19 ကာကွယ်ဆေးဖြန့်ချိလိုက်ရင်ကုမ္ပဏီတွေကဝန်ထမ်းတွေကိုရုံးပြန်တက်ခိုင်းတဲ့အခါ Video Conference ပြုလုပ်နှုန်းကလည်းကျဆင်းသွားမှာပါပဲ။ဇွန်က Microsoft ရဲ့ Office 365နဲ့ Workplace ပတ်တဲ့ဝန်ဆောင်မှုတွေနဲ့ရှင်ပြိုင်ရပါမယ်။အဲဒီ platform တွေမှာကလင်တာအပြင် email နဲ့ video conference ဝန်ဆောင်မှုတွေရှိပါတယ်။နောက်ဆုံးသတင်းတစ်ပုတ်အနေနဲ့အခြေခံကလေးစိတ်ပညာဘာသာရပ်ကို online မှာဖွင့်လှစ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။အခြေခံကလေးစိတ်ပညာဘာသာရပ်ကို January intake အတွက် level 1နဲ့ level 2တန်းခွဲတန်းစီဖွင့်လှစ်ပေးသွားမှာဖြစ်တဲ့အတွက်တက်ရောက်လိုသူတွေအနေနဲ့စီရင်ပေးသွင်းနိုင်ပြီဖြစ်တယ်လို့သိရပါတယ်။ COVID ကာလမှာ stay at home နေရင်မိမိရင်သွေးတွေနဲ့ပုံမှန်အချိန်ပေးဖြစ်တဲ့မိဘတွေဆရာဆရာမတွေစိတ်ပညာဘာသာရပ်ကိုစိတ်ဝင်စားတဲ့ကျောင်းသားတွေအတွက်ပါအသုံးဝင်မဲ့လက်တွေ့အသုံးချနိုင်တဲ့သင်ခန်းစာတွေဖြစ်တယ်လို့သိရပါတယ်။သင်တန်းတက်ရောက်ပြီးပါက level 1နဲ့ level 2မှာအရေးကြီးတဲ့သင်ခန်းစာတွေနဲ့တည်တင်တည်ထိုက်တဲ့အရာတွေကိုအစင်းအလိုက်သင်ကြားသွားမှာဖြစ်ပြီးတော့ဆွေးနွေးအကြံပေးသွားမှာလည်းဖြစ်ပါတယ်။သင်ကြားမဲ့ပုံစံကတော့တိုက်ရိုက်သင်ကြားဆွေးနွေးခြင်းမိမိကိုယ်တိုင် online မှာလေ့လာရမယ် self study နှစ်မျိုးစလုံးပါဝင်မှာပဲဖြစ်ပါတယ်။နိုင်ငံတကာ online တက္ကသိုလ်များကဲ့သို့သင်ကြားနိုင်မှာဖြစ်ပြီးတော့သင်တန်းကို level 1 2နှစ်မျိုးသင်ကြားပေးမှာဖြစ်တယ်လို့level 2အဆင့်ကိုတော့ level 1သင်ကြားပေးသူတွေကိုသာတက်ရောက်ခွင့်ပေးမှာပဲဖြစ်ပါတယ်။သင်တန်းကို January 17ရက်နဲ့12ရက်တွေမှာစတင်မှာပဲဖြစ်ပါတယ်။သင်တန်းကြီးကတော့ level 1အတွက်3000ကျပ်ဖြစ်ပြီးတော့ level 2ကတော့သင်တန်းသားဟောင်းတွေအတွက် 8000 ကျပ်နဲ့တက်ရောက်ခွင့်ပေးမှာပဲဖြစ်ပါတယ်။သင်တန်းကာလအနေနဲ့တစ်လကြာမြင့်မှာဖြစ်ပြီးတော့အသေးစိတ်ကို LA Professional Group 4-3-9-4-1-4-5-8-9ကိုဆက်သွယ်စုံစမ်းမေးမြန်းနိုင်မှာပဲဖြစ်ပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဃာသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။